COVID-19 ရောဂါကာဝေးဘူးမြန်မာတရုတ်နယ်စပ်ကုန်စည်ပို့ဆောင်ရေးမှာတရုတ်ဘက်ကစီကံချက်တွေမူဝါဒတွေအမျိုးမျိုးပြောင်းလဲနေပါတယ်မကြာခဏပြောင်းလဲတွေဖြစ်နေလို့ကုန်စည်ပို့ဆောင်ရေးမှာမြန်မာဘက်ကအခက်အခဲဖြစ်နေရဆိုတဲ့သတင်းကိုတင်ဆက်ပေးမှာပါကျွန်တော်ကတော့ဇော်ထပ်ပါယူနန်အစိုးရဘက်ကမြန်မာနယ်စပ်ကုန်သွယ်ရေးမှာမူဝါဒအမျိုးမျိုးပြောင်းလဲကျင့်သုံးနေရကြောင်းမြန်မာကုန်သည်တွေကုန်စည်ပို့ဆောင်ရေးမှာမကြာခဏဆိုသလိုထိခိုက်ညံ့တာနေရလို့နယ်စပ်ကုန်သွယ်ရေးမှာပါဝင်ပတ်သက်နေသူတွေကပြောပါတယ်။အခုဆိုရင်ကချင်ပြည်နယ်ကံပိုင်ကြီးနယ်စပ်ကနေယူနန်ပြည်နယ်တဲကိုသွားမဲ့ကုန်ကားတွေအတွက်တင်းကျပ်တဲ့စည်းကမ်းတွေကိုထိန်းချုပ်မျိုးနိုင်ငံတကာကုန်သည်များအသင်းကထုတ်ပြန်လိုက်ပါတယ်။ဒါကတည်းအစိုးရကသူ့နိုင်ငံတွင်COVID-19 ကူးစက်တာကိုကာဝယ်ဖို့အဓိကလှုပ်ဆောင်ချက်တစ်ခုဖြစ်ပါတယ်။ပြည်တွင်းကတရုတ်စိုက်ပျိုးရေးခြံနေမှာကုန်တွေတင်ပြီးတရုတ်နိုင်ငံရဲ့အရောက်ပို့ဆောင်ပေးရမယ့်ခရီးစဉ်အဆင့်ဆင့်မှာရင်းတစ်စည်းလုံးကိုပို့တတ်တာရင်ပေါင်းတွေအဝင်ထွက်ကိုမှတ်တမ်းတင်တာကိုယ်အပူချိန်နာတွေလုပ်ရပြီးနှာခေါင်းစည်းကိုလည်းတစ်ချိန်လုံးတက်ဆင်ထားရမယ်လို့ထုတ်ပြန်ထားပါတယ်။တရောက်စီတီးတန့်စားဖို့အိပ်ဖို့အထိအသေးစိတ်အချက်အလက်တွေလည်းပါဝင်ပါတယ်။ရင်မောင်းတဲ့ကုန်ကားတွေကိုမှတ်တမ်းတင်ရပြီးနေဆက်ဖြတ်ကျော်လက်မှတ်နဲ့ရင်မောင်းတယောက်ပဲတရုတ်ပြည်ရဲ့ကိုဝင်ခွင့်ရမှာဖြစ်ပါတယ်။အဲ့ဒီရင်ကိုလည်းခြေရာခန်းနဲ့စနစ် GPS တပ်ဆင်ပေးမှာဖြစ်သလိုမြမပြည်တွင်းရောက်တဲ့အထိအဲ့ဒီ GPS ကိုတပ်ဆင်ထားရမယ်လို့တရုတ်ဘက်ကဖိအားပေးထားပြီး GPS ပျောက်ဆုံးပျက်စီးရင်တရုတ်ပြည်ကုန်သွယ်ရေးဆောင်ကိုဝင်ခွင့်ပိတ်ခံရမှာဖြစ်ပါတယ်။အခုနောက်ပိုင်းတရုတ်ကုန်သည်တွေဘက်ကပြည်တွင်းကုန်ကားတွေကိုရွေးချယ်ကုန်တင်ဖို့အထိကြိုးစားလာရတဲ့အတွက်မြန်မာကုန်ကားတွေရာနေချီပြီးနှင်းနာဖို့ရှိနေပါတယ်
။သူတို့ကပါပြည်ရဲ့လုပ်ငန်းရှင်တွေတယောက်မှမတိုက်ခင်ဘဲနဲ့သူတို့ကလည်းသူတို့ပဲရှိသွားတယ်ပါသူတို့ကလည်းသူတို့အိုက်ကားနဲ့ပတ်တိချလိုက်တယ်အိုက်ကားနဲ့ပတ်တိတွေပဲတိုက်တယ်။ကျွန်တော်တို့ခြံထဲမှာသွားပြင်ရင်သူတို့ဒီလိုကတည်းကဒီမှာတရုတ်ကုန်ကြီးကနေထုတ်ပြန်လိုက်တဲ့ကားနဲ့ပတ်တိမဟုတ်ဘူးကျွန်တော်တို့ခြံထဲကနေဒီမှာပြန်လှည့်လဲပြန်လာရတဲ့အားတွေရှိကြတာဟုတ်။ဒီဥပါကပေးတာလည်းရှိ
ကံပိုက်တီရှင်မောင်းများအသင်ကကိုထွန်းနိုင်ပြောသွားတာပါ။ဒီလိုအလားတူကိစ္စတွေကိုပြည်내အစိုးရကိုတင်ပြထားကြောင်းသူကပြောပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ကုံတွယ်ကြီးဆောင်မှာလဲယူနန်အစိုးရကစီကံချက်တချို့ကိုတင်ကျပ်လိုက်လို့ကုံစီစည်းစင်းမှုကြဆင်းသွားကြောင်းမူဆယ်စံကုံစီတိုင်းဒုဥက္ကဋ္ဌဦးမင်းသိန်းကပြောပါတယ်
။သူတို့နိုင်ငံလေကူလာမှာတလို့ဆိုပြီးတော့မျိုးမျိုးတင်ကျပ်တယ်။လက်ဆက်မျိုးချောက်မှာလဲလူလူလေးချပြီးသူအခုလိုပြောင်းလုပ်တယ်ဒါကောင်းလို့လည်းဘိုင်မှာအဖာထုတ်စနေနဲ့မောင်းခိုင်းတယ်ဒုလို့ပေါ့ဒီလိုသူတင်ကြတယ်ဒါတော့သူတို့ကတော့အင်အားကြီးနိုင်ငံဆိုပြီးတော့သူတို့လုံးကျင်တာလုပ်တဲ့ပုံစံဖြစ်နေတာဒီကအဲ့ဒီကနိုင်နေလာတယ်လို့ရှိနေတာပေါ့
တရုတ်ယူနန်ဘက်မှာ COVID-19 ရောဂါကိုကောင်းကောင်းထိန်းချုပ်ထားနိုင်တဲ့အချိန်မှာမြန်မာဘက်ကရောဂါပိုးရှိသူတွေဝင်ရောက်လာမှာတရုတ်အစိုးရဘက်ကစိုးရိမ်ပုံရကြောင်းကချင်ဒေသခံတချို့ကပြောပါတယ်အခုယူနန်အစိုးရကမြန်မာတရုတ်နယ်စပ်ကိုနှစ်လပိတ်ပြီးနေဆက်ဖြတ်ကျော်သူဘသူမဆိုရေးယူမယ်လို့ဒီအပိုင်းတွင်ကကြေညာပြီးနေဆက်ကိတ်အများစုကိုပိတ်ထားပါတယ်။မြန်မာဘက်ကနေဆက်ကုန်သွယ်ရေးမှာတရုတ်ကိုအဓိကအားထားနေရဆဲပါ။မြန်မာစီးပွားကုသန်းဝန်ကြီးဌာနအချက်အလက်အရဆိုရင်2018-2019ဘဏ္ဍာနှစ်မှာမူဆယ်နေဆက်နှစ်နိုင်ငံကုန်သွယ်မှုပမာဏဟာအမေရိကန်ဒေါ်လာတန်း9000လောက်ရှိပါတယ်။ယူနန်ဆိုရကCOVID-19 ရောဂါမဖြစ်ခင်ကလည်းနေဆက်ကုန်သွယ်ရေးကိုလိုသလိုထိန်းချုပ်ချဲ့လည်နေကြောင်းလဲကုန်သွယ်ရီကပြောပါတယ်